အီရန်နှုတ်မြစွမ်းအင်အေဂျင်စီရဲ့ပြောခွင့်ရကအီရန်ပေါ်ကန့်သတ်ထားတဲ့တန့်စင်ယူရေနီယံပမာဏကီလိုဂရမ်300ထက်ကျော်ပြီးတော့ထုတ်တော်မှာဖြစ်တဲ့အကြောင်းတင်းလာနေကအီရန်ရဲ့အာရက်နျူကလ িয়ার ဆက်ရုံမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်ဒီပမာဏဟာ2015ခုနှစ်ကအီရန်နဲ့နိုင်ငံကြီး6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်အရခွင့်ပြုထားတဲ့ပမာဏဖြစ်ပြီးလာမယ့်10ရက်အတွင်းဒီသတ်မှတ်ပမာဏကိုကျော်လွန်တော့မှာဖြစ်လို့ဒါဟာသဘောတူညီချက်ကိုအီရန်နိုင်ငံဘက်ကပထမဆုံးအကြိမ်ချိုးဖောက်တော့မဲ့ခြေလှမ်းတရဖြစ်တဲ့အကြောင်း VOA သတင်းတောက် Edward Uranian ကသတင်းပေးပို့ထားပါတယ်အပြည့်စုံကိုကိုရဲမင်းထွန်းကပြောပြမှာပါရှင
် Amor habe ich den Berlin bearbeitet von der Schwester Khabar gesprochen gut so ist
အခုကြားရတဲ့အတန်းကတော့အီရန်ရဲ့ Arak Nuclear ရေလေးဆက်ရုံကအီရန်အနုမြူဆိုင်အေဂျင်စီအကြီးအကဲရဲ့ကြေညာချက်ကိုအီရန်နိုင်ငံပိုင်ရုပ်မြင်သံကြားဌာနကတိုက်ရိုက်ထုတ်လွှင့်သွားတာပါ။အီရန်နဲ့ P5+1 လို့ခေါ်တဲ့ American, Britain, ပြင်သစ် Germany, တရုတ်နဲ့ Russia နိုင်ငံတွေနဲ့ချုပ်ဆိုထားတဲ့စာချုပ်မှာပါဝင်တဲ့အချက်တစ်ချက်ဖြစ်တဲ့တန့်စင်ယူရေနီယံပမာဏကီလိုဂရမ်300သာပိုင်ဆိုင်ရမယ်ဆိုတဲ့အချက်ကိုအီရန်နိုင်ငံအနေနဲ့ချိုးဖောက်တော့မယ်ဆိုတဲ့ကြေညာချက်ဖြစ်ပါတယ်။အီရန်နေနဲ့အစ်စ်နိတ်တန့်စင်ယူရေနီယံထုတ်လုပ်မှုလေးစားပုံမထုတ်လုပ်သွားမှာဖြစ်တဲ့အတွက်လာမယ့်ဇွန်လ29ရက်နေ့ရောက်ရင်စာချုပ်အရသူ့ကိုခွင့်ပြုထားတဲ့ပမာဏထက်ပိုထုတ်တော့မှာဖြစ်တယ်လို့တန့်စင်မှုနှုန်းမြင့်မားတဲ့ယူရေနီယံတွေကိုလည်းထုတ်လုပ်သွားမှာဖြစ်တယ်လို့အီရန်အနုမြူဆိုင်အေဂျင်စီအကြီးအကဲဘာရော့စ်ကမယ်ဗန်ဒီကသတင်းထုတ်တွေကိုအခုလိုပြောခဲ့ပါတယ
် Half the Juan Shechometirmo Moaz Safisis Achilu Ubur Khahim Cha
Iran အတွက် nuclear လိုအပ်ချက်တွေပိုရှိလာလို့ nuclear ရေလေးထုတ်လုပ်မှုကိုလာမယ့်2လခွဲအတွင်းတန်ချိန်130အထိတိုးမြှင့်ထုတ်လုပ်သွားမယ်လို့ပြောသွားတာပါ။ဒါပေမဲ့မကြသေးမီက American ကချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုစာချုပ်အဖွဲ့ဝင်ပြင်သစ် Germany နဲ့ Britain နိုင်ငံတွေကမလိုက်နာဘူးဆိုရင်တော့အရေးပမာဏကိုပြန်သွားနိုင်တဲ့ဆိုတဲ့အချက်ကိုလည်းသူကမငြင်းပယ်ခဲ့ပါဘူး။ American က Iran အပေါ်အရေးယူပိတ်ဆို့မှုကို2018ခုနှစ်နိုဝင်ဘာလမှာပြန်လည်စတင်ခဲ့တာပါ1989ခုနှစ်အီရန်ဒေါ်လာရေးနောက်ပိုင်းပထမဆုံးသမ္မတဖြစ်လာခဲ့သူအီရန်သမ္မတဟောင်းအဘူဟာဆန်ဘာနီဇဒါကအီရန်ရဲ့နိုင်ငံအုပ်ဆောင်အကြီးအကဲအယာတိုလာခါမေနီဟာအခြေအနေတစ်ခုကြားမှာကြားညက်နေတယ်ဆိုပြီး VOA ကိုအခုလိုပြောပါတယ်
အမေရိကန်သမ္မတထရန့်ရဲ့ဖိအားပေးမှုကိုတုံ့ပြန်ဖို့တခုခုလုပ်နေတယ်ဆိုတာကိုအီရန်အနုမြူဆိုင်အေဂျင်စီကအီရန်လူထုကိုပြသဖို့စူးစမ်းနေပါတယ်။ဒါပေမဲ့အီရန်အတွက်ရွေးချယ်စရာများများဆဆမရှိပါဘူး။2015ခုနှစ်သဘောတူညီချက်ကိုအီရန်ကတကယ်ပဲပယ်ဖျက်လိုက်နိုင်မလားဆိုတာကိုကျွန်တော်တန်တရားရှိမိပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလှုပ်လိုက်ရင်နိုင်ငံတကာစင်မြင့်မှာအီရန်ကိုပိုပြီးအထီးကျန်သွားစေနိုင်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ထပ်ပိတ်ဆို့မှုတွေလည်းလှုပ်လာနိုင်တယ်လေ။
လုံခဲ့တဲ့ရက်တွေတုန်းကကာဇစ်စတန်နိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲတစ်ခုမှာတော့အီရန်အနေနဲ့2015သဘောတူစာချုပ်ကိုဆက်လက်လေးစားလိုက်နာသွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကရုရှားသမ္မတဗလာဒီမီယာပူတင်ကိုကတိပေးခဲ့တယ်လို့လည်းအီရန်လေလံသုံးသပ်သူအလီနူရီဇဒါကဆိုပါတယ်။ဒီအချက်ကတော့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိပါဘူး။အီရန်ရဲ့မဟာယန်သူအစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နတညာဟူးကကွန်ပျူတာပမာဏထက်ကျော်ထုတ်ရင်အီရန်ကိုနိုင်ငံတကာကပိတ်ဆို့မှုတွေထပ်လုပ်တင်တယ်လို့လည်းတိုက်တွန်းလိုက်ပါတယ်။2015ခုနှစ်သဘောတူစာချုပ်အရကွန်ပျူတာရဲ့တန့်စင်ယူရေနီယံပမာဏထက်ပိုထုတ်လုပ်မယ်ဆိုတဲ့အီရန်ရဲ့ကြေညာချက်ဟာအိုမန်ပင်လယ်ကွေ့တဲ့ရေနံစင်တမောနစင်တိုက်ခိုက်ခံရပြီးတင်းမာမှုတွေမြင့်တက်နေတဲ့အချိန်မှာထွက်ပေါ်လာတာပါ။အီရန်ပါလီမန်ဥက္ကဋ္ဌအလီလာရီယာနီအပါအဝင်အီရန်အရာရှိတွေကတော့ဒီတိုက်ခိုက်မှုအတွက်အီရန်မှာတာဝန်မရှိဘူးဆိုပြီးညင်းဆိုထားပေမဲ့ဝါရှင်တန်ကဒီတိုက်ခိုက်မှုနောက်ွယ်မှာအီရန်ရှိတယ်လို့အတီအလင်းဆက်ဆွဲထားသလိုအီရန်တော်လိုင်းအစောင့်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အစည်းတစ်ခုအဖြစ်သတ်မှတ်ကြေညာထားကြောင်းပါခင်ဗျာ